ကမ္ဘောဒီးယားဆိုရဟာသူ့ရဲ့အဓိကတိုက်ခိုက်ပါတီကိုဖျက်လိုက်တဲ့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂတို့ရဲ့အရေးယူမှုတွေကိုရင်ဆိုင်ရဖို့ရှိပါတယ်။ကမ္ဘောဒီးယားရွေးကောက်ပွဲအတွက်အမေရိကန်ကပံ့ပိုးကူညီတဲ့အစီအစဉ်ကိုရပ်ဆိုင်လိုက်တယ်လို့ဥရောပသမဂ္ဂကလည်းသူ့ရဲ့ကုန်သွယ်ရေးဦးစားပေးမှုအစီအစဉ်ကိုရပ်ဖို့အလားအလာရှိကြောင်းကြေညာထားပါတယ်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုဟာကမ္ဘောဒီးယားအစိုးရပေါ်မှာထိရောက်မှုရှိနိုင်သလား၊နိုင်ငံရဲ့အဓိကဝင်ငွေဖြစ်တဲ့အထက်ချုပ်လုပ်ငန်းကိုထိခိုက်နိုင်သလားဆိုတာ VOA သတင်းတောက်Ken Batika ရဲ့သတင်းစာကိုမှတ်အင်ဂျင်နီယာပြောပြမှာပါရှင
်။ကမ္ဘောဒီးယားနိုင်ငံမှာတခုတည်းသောအတိုက်ခံပါတီဖြစ်တဲ့အမျိုးသား KPU ပါတီ CNRP ကိုကမ္ဘောဒီးယားတရားရုံးချုပ်ကဖျက်သိမ်းလိုက်ကြောင်းကြားသာပတင်းကစီရင်ချက်ချလိုက်တဲ့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂတို့ကပြင်းပြင်းထန်ထန်ဝေဖန်တုံ့ပြန်ခဲ့ကြတာပါ။ CNRP ပါတီဟာအာဏာသိမ်းဖို့ကြိုးပမ်းနေကြောင်းအနာရပါတီဖြစ်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ကဆွဆွဲလျှောက်ထားချက်ကိုတရားရုံးချုပ်က CPP ဘက်ကနေလိုက်ပြီးတော့အခုလိုစီရင်ဆုံးဖြတ်လိုက်တာဖြစ်တယ်လို့ CNRP ပါတီဝင်တရားနဲ့ဆက်ရှိရောက်ကိုလည်းနောက်9နှစ်အတွင်းနိုင်ငံရေးလှုပ်ရှားမှုတွေမလုပ်ရဆိုပြီးပိတ်ပင်ခဲ့ပါတယ်။ဒါကြောင့်ကမ္ဘောဒီးယားဆိုရရဲ့အတိုက်ခံပါတီအပေါ်ဖိနှိပ်တဲ့လုပ်ရဟာအရက်ဖက်အဖွဲ့အစည်းတွေအပေါ်ကန့်သတ်ပိတ်ပင်မှုတွေရှိကြောင်းကဘာကိုပိုပြီးတက်တူပြလိုက်တာဖြစ်တယ်လို့နိုဝင်ဘာလ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်သမ္မတအင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဒီလုပ်ရကြောင့်နောက်နှစ်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲဟာတရားဝင်မှုရှိမှမဟုတ်တဲ့အပြင်လွတ်လပ်ပြီးတရားမျှတမှုရှိမှလည်းမဟုတ်ဘူးလို့ဆိုပါတယ်။ကမ္ဘောဒီးယားဆိုရကိုပြားပေးတဲ့အနေနဲ့2018ရွေးကောက်ပွဲအတွက်ကမ္ဘောဒီးယားအမျိုးသားရွေးကောက်ပွဲကော်မရှင်ကိုအမေရိကန်ပြည်ထောင်စုကထောက်ပံ့နေတဲ့အစီအစဉ်ကိုပထမအဆင့်အနေနဲ့ရက်ဆိုင်လိုက်ကြောင်းအင်ဂျူရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယားအမျိုးသားရွေးကောက်ပွဲကော်မရှင်ပြောခွင့်ရပုဂ္ဂိုလ်ကတော့အမေရိကန်ရဲ့အကူအညီမပါလို့ရွေးကောက်ပွဲကိုထိခိုက်မှုရှိမှမဟုတ်ကြောင်းနဲ့ကမ္ဘောဒီးယားဆိုရအနေနဲ့ရွေးကောက်ပွဲအတွက်ရန်ပုံငွေအလုံးလောက်ရှိနေကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်အထက်မတော်မှလည်းကမ္ဘောဒီးယားအစိုးရကိုဖိအားပေးဖို့ဆုံးဖြတ်ချက်ချခဲ့ပြီးဒီထက်မကပိတ်ဆို့အရေးယူမှုတွေလုပ်ဖို့အမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်။ကမ္ဘောဒီးယားအစိုးရဟာအတိုက်ခံ CNRP ကောင်းဆောင်ကမ်ဆုတ်ခါကိုနိုင်ငံတော်ပုံမှန်မှုနဲ့ဆွဆွဲဖမ်းဆီးခဲ့တယ်လို့လွှတ်တော်အမတ်အများပြားကလည်းဖန်ဝင်ရန်ထုတ်ခဲ့တာပါ။အတိုက်ခံပါတီမရှိပဲကမ္ဘောဒီးယားရွေးကောက်ပွဲဟာတရားဝင်မှုရှိမှမဟုတ်ဘူးလို့ဥရောပသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကစာသာပတင်းလေးကပြောကြားခဲ့တယ်လို့ဥရောပသမဂ္ဂကကမ္ဘောဒီးယားနိုင်ငံအပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးဦးစားပေးမှုအစီအစဉ်ဖြစ်တဲ့ EBA ခေါ်လက်နက်မှတပါအခြားအရာအလုံးကိုထောက်ပံ့တဲ့အထူးအစီအစဉ်ကိုထိခိုက်တဲ့အလားအလာရှိကြောင်းလည်းတတိပေးပြောဆိုခဲ့ပါတယ်။တကယ်လို့ဥရောပသမဂ္ဂကကုန်သွယ်ရေးအထူးအစီအစဉ်ကိုရပ်တန့်လိုက်မယ်ဆိုရင်ကမ္ဘောဒီးယားစီးပွားရေးကိုအတော်လေးထိခိုက်မှုရှိမှာဖြစ်တယ်လို့ကမ္ဘောဒီးယားအထည်ချုပ်လုပ်ငန်းအဖွဲ့အထွေထွေအတူရမှုကန်လူးကပြောပါတယ
်။ If the EU did withdraw the preferential access.or suspend the preferential
access. ဒီလိုမျိုးဥရောပသမဂ္ဂဟာကုန်သွယ်ဦးစားပေးမှုအစီအစဉ်ကိုရုပ်သိမ်းခဲ့မယ်ဆိုရင်ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့ဥရောပသမဂ္ဂကိုတင်ပို့နေတဲ့ပို့ကုန်43 44ရာခိုင်နှုန်းလောက်အထိကိုထိခိုက်မှုရှိပါလိမ့်မယ
်။အလားတူကမ္ဘောဒီးယားနိုင်ငံရဲ့အဓိကဝင်ငွေဖြစ်တဲ့ဈေးပေါ်တဲ့လုပ်အားနဲ့အထည်ချုပ်လုပ်ငန်းတွေအတွက်အမေရိကန်ပြည်ထောင်စုကအများဆုံးအကူအညီပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားရဲ့ပို့ကုန်60ရာခိုင်နှုန်းလောက်ဟာဥရောပနဲ့အမေရိကန်ဈေးကွက်တွေစီကိုတင်ပို့နေတာဖြစ်ပါတယ်။တကယ်လို့များအမေရိကန်နဲ့ဥရောပတို့ကကမ္ဘောဒီးယားအပေါ် EBA လို့ကုန်သွယ်ရေးအထူးဦးစားပေးအစီအစဉ်တွေကိုရပ်ဆိုင်းလိုက်မယ်ဆိုရင်လက်ရှိဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်တဲ့အစိုးရကိုထိခိုက်မှာမဟုတ်ဘဲအထည်ချုပ်လုပ်ငန်းကိုမိခိုနေရတဲ့ကမ္ဘောဒီးယားပြည်သူတွေကိုပဲထိခိုက်နိုင်တယ်လို့နိုင်ငံတကာအရေးလေ့လာသူတွေကသုံးသပ်ကြပါတယ်ရှင်